ဒီနေ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကမလိယံကျေးရွာမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေရှိပြီးရွှေဘူမြို့မှာတော့ကချင်လွတ်မြောက်ရေးအဖွဲ့ KIO ကငပက်ကြီးရွာအခြေစိုက်စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ရွှေဘူဒေသခံတွေကတော့သူတို့မြို့နယ်နှစ်မိုင်လောက်အကွာအဝေးငပက်ကြီးစခန်းကို KIO နဲ့ PDF ပူးပေါင်းတပ်ကသိမ်းယူလိုက်ကြောင်းပြောပါတယ်။ဒီနောက်ဆုံးအခြေအနေကိုကိုစော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီတပ်နဲ့ KIA အကြားစစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်အတွင်းဒီကနေ့မှာတော့နေရာနဲ့နေရာမှာတိုက်ခိုက်မှုတွေဖြစ်ခဲ့တာပါဝိုင်းမော်မြို့နယ်အတွင်းမှာတော့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာရှိခဲ့ပြီးရွှေကူမြို့မှာတော့ KIA ဘက်ကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော့ဘူးကပြောပါတယ
်ဒီနေ့ကချင်ပြည်နယ်စစ်ရေးအခြေအနေကတော့ကျင်းနာပါနေဒီကျိုးတပတ်ရံဘက်ကိုဒီမလီယာပေါ့မလီဂျာပူဘက်မှာလေကြောင်းကနဲ့ဝန်းကျဲတဲ့ဖြစ်ချင်နေတော့ရှိပါတယ်မြင်းမြင်းတက်ပွဲကတော့အဲ့ဘက်မှာတော့မရှိဘူးဒုတိယချက်ကတော့ဒီကိုအထက်နားလောက်မှာတက်သွေးထားတဲ့အခမရ600မြင့်နဲ့အခလာရ96ဒီချက်တန်းစခန်းလေးပေါ့နော်အဲ့ဒါကို AIR တိုက်ရင်စစ်မိကနဲ့ဝင်တိုက်တဲ့ဖြစ်စီတွေရှိပါတယ်ခင်ဗျာအသေးစိတ်အခြေအနေကတော့ကုသတိကတော့ဘာမှမသိရသေးပါဘူ
းမိုးမောင်းမြို့နယ်ဒေါဖုံးရံဘက်မှာတော့စစ်ကောင်စီတပ်ကစစ်ကြောင်းတွေဝင်ရောက်အင်အားဖြည့်တင်းထားတာရှိပေမဲ့မြေပြင်တိုက်ပွဲဖြစ်တဲ့တဲ့တင်တော့မရရှိသေးကြောင်းပြောပါတယ်မလိယံကျေးရွာဘက်ဘုံကျဲတိုက်ခိုက်တဲ့အခြေအနေကိုမင်းမြနိုင်မှုဒေသခံတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရွှေကူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကတော့ရွှေကူမြို့နယ်နှမိုင်အကွာရွှေကူဗမော်ကားလမ်းဘေးကငါးဘက်ကြီးရွာတပ်စခန်းကိုမနေ့9နိုင်ကျော်လောက်မှာ KIA PDF ဖူးပေါင်းတပ်တွေကတိုက်ခတ်ခဲ့တာဖြစ်ကြောင်းဒေသခံတဦးကပြောပါတယ်။င
ါဘက်ကြီးရဲ့ဒီဘက်မှာလေးခတ်ပြီးစခန်းနဲ့ဆွေးနွေးခွင့်ကိုရှိရအဲ့အဲ့အဲ့မှာဆရာရှိရလေလေကြီးအဲ့ဒါကိုမနေ့ကဝင်လာပြီးပုံပေးနေတယ်ဆိုပြီးသူတို့ဆက်ပြီးကြည့်လိုက်ချက်ကြည့်သွားတယ်လို့ပြောတော့ပေါ့မင်းလည်းလာလာလေးလေလောက်ကနေစထူကြတာကြည့်နေကြတာရှင်းလိုက်တော့ပဝုစီတိုက်လောက်မှနေမှာဒီဘမောရှင်ကလန်းပြီးမှာပေါ့ဗျာ
တိုက်ပွဲဖြစ်ပွားစဉ်စစ်ကောင်စီရဲ့ရွှေကူတပ်စခန်းကလက်နက်ကြီးပစ်ခတ်တာရှိခဲ့သလိုစစ်ကူတပ်ဖွဲ့တွေလည်းငါးဘက်ကြီးရွာဘက်သွားတာတွေရှိကြောင်းပြောပါတယ်တိုက်ပွဲဖြစ်ပွားရာငါးဘက်ကြီးရွာအနီးကကျေးရွာငါးရွာလောက်ကပြည်သူတွေထွက်ပြေးတိမ်းရှောင်နေရကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တိကျအတိအပြည့်ချက်တော့မရသေးပါဘူးရွှေကူမြို့နယ်အတွင်းမှာတော့စစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားမကြာခဏတိုက်ခိုက်တာတွေရှိခဲ့သလိုရွှေကူမြို့ပေါ်ကအုတ်ချုပ်ရေးရုံရဲဌာနတွေကိုလည်း drone နဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလဇာမိုင်းကလည်းရွှေကူမြို့နယ်ကြောက်ကြီးကျေးရွာကရဲစခန်းနဲ့စစ်ကောင်စီတပ်တပ်ဆွဲထားရာအထက်တန်းကျောင်းကို KIA PDF ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ